မြန်မာနိုင်ငံရခိုင်ကမ်းရိုးတန်းနားကနေရွေ့ရှားတိုက်ခတ်ခဲ့တဲ့မိုရာဆိုင်ကလုန်းမုန်တိုင်းကြောင့်ရခိုင်ပြည်နယ်စစ်တွေမြို့နယ်မြို့တချို့မှာထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။မုန်တိုင်းကြောင့်အသေးပြောက်ရှိတယ်လို့အခုချိန်အထိမကြားရသေးပေမဲ့စစ်တွေမြို့အပြင်ဘူးသီးတောင်မောင်တော်ရသေးတောင်မင်းပြမြေပုံပောက်တော်ပုံနာကျွန်းစတဲ့မြို့တွေမှာလည်းအိမ်ခေါမိုးတွေလန်ထွက်တဲအိမ်တွေပြိုကျပျက်စီးသစ်ပင်တွေကျိုးကျခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေရှိတဲ့ကောက်ဆက်စ်ဘဇားခရိုင်မှာတော်တော်လေးပျက်စီးဆုံးရှုံးခဲ့တာကြောင့်ဒုက္ခသည်တွေအတွက်အခုကြီးအလွန်မင်းလိုအပ်နေတယ်လို့ကုလသမဂ္ဂကပြောခဲ့ပါတယ်အပြည့်စုံကိုမဆုမြတ်မောင်ကဆက်ပြီးပြောပြပါမယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ဘက်ကမ်းခြေကိုစစ်တကောင်းမြို့ရဲ့မြောက်ဘက်ကနေဝင်ရောက်တိုက်ခတ်ခဲ့တဲ့မိုရာဆိုင်ကလုန်းမုန်တိုင်းကြောင့်မြန်မာနိုင်ငံရခိုင်ပြည်နယ်စစ်တွေမြို့နယ်အမျိုးတချို့မှာထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်တနင်္လာနေ့ညပိုင်းကစလို့အင်္ဂါနေ့မနေ့ပိုင်းအထိတိုက်ခတ်ခဲ့တဲ့မုန်တိုင်းကြောင့်စစ်တွေမြို့မှာအပျက်စီးတွေရှိခဲ့တာကိုမြို့ဖွံ့ဖြိုးတိုးတက်ရေးပရဟိတလုပ်နေသူတယောက်ဖြစ်တဲ့ကိုစစောထွန်းကအခုလိုပြောပြပါရယ်
။တနင်္လာနေ့ည9:00ခွဲကနေပြီးတော့မှအင်္ဂါနေ့မနေ့9:00နောက်ထိပေါ့နော်။တညာလုံးတိုက်တယ်ခင်ဗျ။အဲသူချာရှင်တစ်ခုကဒီတစ်ခါမုံတိုင်းကတော့နေပါအချိန်ချော်လိုက်ပြီးတော့မှတစ်ခါအချိန်ယူပြီးတော့မှဦးတိုင်းလာဆောင်လိုက်အဲ့လိုမျိုးပေါ့။ဟိုတိုက်တာပေါ့နော်။လေကြောင်းတွေနဲ့တင်းပြီးတော့မှဒီလေပြင်းရတဲ့ဒရက်ထိတွေ့တဲ့နေရာတွေပေါ့နော်။အဲ့လိုနေရာတွေမှာဆိုလို့ရှိရင်တော့ဒီအခိုင်မာဆော်ရတဲ့အဆောက်အဦတွေမှာတော့မှအမိုးတွေလင်တာရှိပြီခင်ဗျဆက်ပင်ကြောင်းတွေနောက်ပြီးတော့မှဒီအစွတ်ရုံအစာအုပ်တွေအဲ့လိုမျိုးတွေပြောတာပါခင်ဗျအဲမျိုးစင်ကြီးဘုံဖက်ကနေပြီးတော့မှဒီကွေမရှိတဲ့နေရာတွေမှာတော့တိတ်လေတော်တော်လေးတော့ပြည့်စည်လို့ကြားတယ်ခင်ဗ
ျမြောက်ဦးခရိုင်မြောက်ဦးမြို့နယ်ထဲမှာလည်းဖုန်ကြီးကျောင်း၅ကျောင်းဌာနဆိုင်ရာအစာအုပ်၄လုံးစာတင်ကျောင်းဆောင်၅ဆောင်နဲ့လူနေအိမ်အလုံး20ပြည့်စည်ခဲ့တယ်လို့တရိတ်ဆန်တွေတည်ဆုံးခဲ့တယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်အခုလိုရခိုင်ပြည်နယ်ထဲမှာရှိတဲ့တခြားမြို့တွေရဲ့အပြက်စီးတွေကိုလည်းစစ်တွေမြို့ကန်ကိုစစောထွန်းကပြောပြပါရယ်
။မင်းပြာတို့မြေပုံပေါတော်တို့ရေးတောင်ပေါ့နော်။အဲ့ဒီမှာမှကျွန်တော်မြန်မာကြားမိတာကတော့ဒီတေးတောင်မှာပူပီရောများတွေတော့ကြားရခင်ဗျာ။ဘုဒ္ဓတမောင်တော်လည်းပဲဟိုတိကဲမှုတွေရှိခဲ့တယ်ပေါ့နော်။တိကဲမှုဆိုတာအစာအုပ်ပစ္စည်းတွေပြောတာပါ။ဒါပေမဲ့တခုရှိတာကဒီပေါတော်တို့ရေးတောင်ဖက်တွေမှာကြတော့မုံတိုင်းဝင်ပြီးတဲ့နောက်ပိုင်းမှာဒီဖုန်းလိုင်းတွေပြည့်တဲ့အခါကျတော့အဲတချို့တည်ရင်ရှိတဲ့မြားရှိတဲ့ဒါကြောင့်လည်းပဲဖြစ်ောက်ဖြစ်မိပေါ့နော
်မုံတိုင်းကြောင့်ပျက်စီးဆုံးရှုံးမှုတွေနဲ့ကုညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးဒီကနေ့စစ်တွေမြို့ကိုသွားရောက်မယ်လို့သိရပါတယ်လောလောဆယ်စစ်တွေမြို့မှာလုပ်နေတဲ့ကယ်ဆယ်ရေးအခြေအနေကရောဘယ်လိုရှိပါသလဲ
လောလောဆယ်မှာတော့ဒီအစိုးရအဖွဲ့အစည်းတွေနဲ့ဒီကြီးချင်းတွေကတော့ရှင်းလင်းမှုတွေလုပ်တာတွေနောက်ပြီးတော့မှဒီပြည်စည်းရင်းတွေတော့ကောက်လာတယ်ဓမျိုးလေးတော့လောက်တော့ကြားတယ်ခင်ဗျာ
အိမ်ခေါမိုးတွေဘာတွေလန်သွားတယ်တဲအိမ်တွေပြိုသွားတယ်ဆိုအဲ့ဒီဒုက္ခတွေကအခုလောလောဆယ်ဘယ်မှာသူတို့နေလဲရှင
့်မြတ်သားဖင်းကတော့နင်းစရာပေါ့နော်နင်းစရာမိသားစုတွေအင်္ဂလိပ်နေစီမှာပဲခုန်နေရတယ်ခင်ဗျာနောက်ပြီးတော့မှဒီမုံတိုင်းကတညာလုံးပေါ့နော်မနေ့9နာရီလောက်အထိကိုတိုက်ခဲ့ပြီးတော့မှဟိုနောက်ပိုင်းမှာမိုးဝါလေးနေနေပါတော့တယ်အဲလေတိုင်းတော့လေးကြားတဲ့ခါကျတော့သောသာပြတို့ပဲနေရမိသားစုတွေစီမှာပဲခုန်နေရတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြောက်အရှေ့မြောက်ဖက်ကိုဆက်ပြီးရွေးရှားသွားနေတဲ့မိုရာဟာကုန်းတွင်းမုန်တိုင်းငယ်အဖြစ်နဲ့တဖြည်းဖြည်းအားလျော့သွားလိမ့်မယ်လို့မိုးလေဝသနဲ့ဇလားဗေဒဌာနကခန့်မှန်းချက်ထုတ်ပြန်ထားပါတယ်မိုရာမုန်တိုင်းအကျွင်းအကျံအဖြစ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းချင်းပြည်နယ်နဲ့စကိုင်းတိုင်းတို့မှာလေတိုက်ခတ်မှုနဲ့နေရာအနှံ့မိုးရွာသွန်းမှုတွေဆက်ရှိနိုင်တယ်လို့မိုးလေဝသကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်ချင်းပြည်နယ်ဟာခါဘက်မှာတော့မိုးအဆက်မပြတ်ရွာသွန်းမှုတွေကြောင့်မြေပြိုကျမှုတွေရှိခဲ့တယ်လို့လည်းသိရပါတယ်။မိုရာမုန်တိုင်းတံကြောင့်မြန်မာနိုင်ငံထဲမှာလူအသေးအပြောက်ရှိတယ်လို့လောလောဆယ်မကြားရသေးပါဘူး။ဒါပေမဲ့အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာတော့6ယောက်ထက်မနည်းသေဆုံးခဲ့တယ်လို့သတင်းတွေကဖော်ပြကြပါတယ်။မုန်တိုင်းဝင်မလာခင်ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ဘက်ကယိုရန်ဒေသမှာနေထိုင်သူသိန်းနဲ့ချီကိုတာဝန်ရှိသူတွေကဘေးကင်းရာပြောင်းရွှေ့ပေးခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေရှိတဲ့ Cox's Bazar ခရိုင်ဘက်ကိုမုန်တိုင်းဝင်ခဲ့တဲ့အတွက်ဒုက္ခသည်စခန်းနှစ်ခုကယာယီတဲအိမ်တပေါင်းလောက်ပျက်စီးသွားတယ်လို့ Reuters သတင်းနဲ့မှာဖော်ပြထားပါတယ်။မုန်တိုင်းထံခံရတဲ့ဒုက္ခသည်တွေအရေးစိုးရိမ်နေလို့နိုင်ငံတကာချက်ချေနီနဲ့လာချန်နီအဖွဲ့ IFRC တာဝန်ရှိသူ Matthew Cochrane ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ
် We don't know what the impact has been but we're very very worried about what the impact will have been I've had some anecdotal
မုန်တိုင်းကဘလောက်ခံရတယ်ဆိုတာမသိရသေးပေမဲ့ဒုက္ခရောက်နိုင်တဲ့အခြေအနေအတိုင်းအတာကြောင့် IFRC ကသိက္ကိုစိတ်ပူပါတယ်သူတို့ခေလုံတဲ့နေရာတွေအားလုံးပျက်စီးသွားတယ်ဆိုတဲ့အတွေ့မပြုတ်နိုင်သေးတဲ့သတင်းတချို့ရပါတယ်ဒုက္ခသည်စခန်းနေပတ်လည်မှာနေထိုင်ကြသူတွေကအတော်လေးဆိုးရတဲ့အခြေအနေကြုံတဲ့ဒုက္ခသည်တချို့ဘေးလွတ်အောင်ကူညီပေးခဲ့ကြပါတယ်ထိခိုက်ပျက်စီးမှုအတိုင်းအတာဘယ်လောက်ရှိသလဲဆိုတာသုံးသပ်ဖို့အဖွဲ့တစ်ခုသွားနေပါပြီ ရောက်ကောင်းလဲရောက်နေလောက်ပါပြီ။ဒါပေမဲ့ဆက်တွေ့ရေးခက်ခဲနေလို့မသိရသေးပါဘူး။မြန်မာဘက်ကထွက်ပြေးခဲ့ကြရတဲ့သူတွေအနေနဲ့သူတို့ဖာသာရပ်တည်နိုင်ဖို့အခြေအနေမရှိသလောက်ဖြစ်ပါတယ်။လာကြန်ဒီအဖွဲ့ UNHCR နဲ့ဒေသခံအဖွဲ့တွေကအတိုင်နိုင်ဆုံးကူညီထောက်ပံ့မှုတွေလုပ်ပေးနေပေမဲ့အခုအချိန်မှာတော့ဘယ်တော့မှမနဲ့မတူတဲ့အကူအညီတွေလိုအပ်နေပါတယ်။
သီရိလင်္ကာနိုင်ငံမှာတော့မိုရာဆိုက်ကလုန်းမုန်တိုင်းကြောင့်သေဆုံးသူ180လောက်ရှိတယ်လို့အစိုးရကပြောပါရယ်။ဘင်္ဂလားဒေ့ရှ်ကိုတိုက်ခတ်ခဲ့ပြီးအရှေ့မြောက်ဘက်ကိုဆက်၍သွားနေတဲ့မိုရာမုန်တိုင်းဟာအာရော့သွားတဲ့အတွက်အိန္ဒိယနိုင်ငံအရှေ့မြောက်ဘက်မှတိတ်ပြီးထိခိုက်မှုရှိနိုင်မှာမဟုတ်ဘူးလို့အာတန်ပြည်နယ်ကသဘာဝဘေးဒဏ်စီမံခန့်ခွဲရေးတာဝန်ရှိသူကအင်္ဂါနေ့ကပြောကြားခဲ့ပါရယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာပါရှင်။